ကျွန်တော်ဒီကနေ့ဆွေးနွေးလို့တဲ့အကြောင်းအရာကတော့မြန်မာနိုင်ငံနဲ့တရားဥပဒေစိုးမိုးရေးကိစ္စဖြစ်ပါတယ်။ဒီစစ်ကောင်စီတက်လာပြီးတဲ့နောက်တရားစီရင်ရေးတရားဥပဒေစိုးမိုးရေးအခြေအနေကိုပထမဆုံးကျန်းမာရေးလွှမ်းခြုံသုံးသပ်ပေးပါမယ
်။စစ်ကောင်စီတက်လာလာခြင်းပထမဆုံးသူလုပ်တဲ့အလုပ်ကတော့ဖေဖော်ဝါရီလ23ရက်နေ့မှာအမိန့်တစ်ခုထွက်လိုက်တယ်ဗျ။အဲ့ဒါဘာလဲဆိုတော့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးရေးဥပဒေကိုပြင်ဆင်သည့်ဥပဒေတဲ့ဆိုပြီးတော့အဲ့ဒါမင်းအွန်လိုင်းကိုယ်တိုင်လက်မှတ်ထိုးပြီးတော့ထောက်တာဗျ။အဲ့ဒီဥပဒေက NLD အစိုးရလက်ထက်နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးတဲ့ဥပဒေဆိုတာရှိတယ်။အဲ့ဒီဥပဒေရဲ့ကောင်းတာတွေမှန်သမျှကိုအကုန်ဖြတ်လိုက်ပြီးတော့အဲ့ဒီမှာဥပဒေမရှိတဲ့နိုင်ငံလိုကျင့်သုံးသွားတော့အဲဒီစေဥပဒေမှာတပါပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုကိုဖြစ်စေပုဂ္ဂိုလ်လုံခြုံမှုကိုဖြစ်စေနစ်နာဆုံးရှုံးမှုမရှိစေရန်မိသူကိုမဆိုကာကွယ်ပေးရမည်ဆိုတဲ့ဥစ္စာကိုမလိုက်နာတော့ဘူး။နောက်တစ်ခုကပုဂ္ဂိုလ်တဦးဦးဤနေအိမ်နဲ့နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အဦသို့မဟုတ်ပရဝုန်နှင့်ပရဝုန်တို့ရှိအဆောက်အဦများအတွင်းသို့တည်စေဥပဒေတရားရရဝင်ရောက်ရှာဖွေခြင်းသိမ်းဆည်းခြင်းသို့မဟုတ်လူတူဦးကိုရှာဖွေခြင်းဖမ်းဆီးခြင်းပြုလုပ်လိုလျင်သက်ဆိုင်ရာရက်ွက်တို့မို့ကြီးရာအချွေမှုဖြစ်စေအကြီးရာတာဝန်ခံတို့မို့ယာယီမှုဖြစ်စေဆယ်ယီမှုဖြစ်တဲ့အူအပါအဝင်အ ਨੇ ဆုံးသက်တည်နှစ်ဦးနဲ့သူဆောင်ရနေဆိုတော့မလိုက်နိုင်တော့ဘူးသူတို့ကြိုက်တဲ့အချိန်မှာအဲခုနကပြောလို့စစ်တပ်ကတရိုက်ဝင်ပြီးလုတ်တယ်အဲ့ဒါတွေကိုစလုတော့တာအကြီးဆုံးအတွက်ပေါ့
ဆိုတော့နိုင်ငံသားတွေကသူများပြောတဲ့ဥပဒေမှာပါတဲ့အချက်လက်တွေကိုရီးကိုရာလွတ်လပ်ခွင့်တို့နေအိမ်ခြံဝင်းလုံခြုံခွင့်တို့စတာတို့ချိုးဖောက်ခံရတယ်ဆိုရင်အခုလောလောဆယ်မှာမြန်မာနိုင်ငံမှာအကာအကွယ်ပေးစရာဥပဒေမရှိဘူးဆိုတဲ့သဘောဖြစ်နေတယ်ပေါ့ခင်ဗျာ
မရှိတော့ဘူးအဲ့ဒီဥပဒေပြင်ဆင်တဲ့ဖေဖော်ဝါရီ23ရက်တရက်နေ့အာဏာသိမ်းတဲ့23ရက်နေ့မှာအဲ့ရထုတ်လိုက်တဲ့နောက်ပါဗမာနိုင်ငံမှာတရားဥပဒေမရှိတော့ဘူး
ဟုတ်ကဲ့ကျွန်တော်သိချင်တာတရားဥပဒေတော့ကောက်ဘူးဆိုလူခွင့်ရေးကိုမရှိတော့တဲ့သဘောပေါ့အဲ့တော့လူခွင့်ရေးအားလုံးပါသွားပြီပဲအဲ့ဒီမှာ
ဟုတ်တယ်ဟုတ်တယ်လူခွင့်ရောတရားဥပဒေတွေအကုန်ပါသွားပြီဗျာ
အဲ့တော့
အဲ့ပထမဆုံးစလုပ်တာနော်ပထမဆုံးစလုပ်တဲ့အလုံတော့အဲ့တုန်းကအ
ဲ့တော့လူတွေကသူတို့ရဲ့ဘဝမှာနင်းနာမှုတွေပါတယ်ဖြစ်လာရင်ဥပဒေရဲ့အကာအကွယ်မရှိဘူးသူတို့လိုအပ်ခံရသလားဘယ်မှာသွားပြီးတော့သူတို့ဒါ justice အောင်ကြိုးစားကြပါလဲရော
သူတို့အဲ့ဥပဒေကိုမလိုက်နာဘူးရောပြီးတော့ပြည်သူလူထုအကာအကွယ်မပေးတော့ဘဲနဲ့ပြည်သူလူထုကိုဖမ်းဆီးတယ်ပစ္စည်းသိမ်းတယ်တတ်တယ်အဲ့ဒါလည်းလုံလိုက်တဲ့အခါမှာကျွန်တော်လူကြီးတွေကတော့ဒါစစ်ဆိုးကနဲ့အပေါ်ဘဝတွေ့လာခဲ့တဲ့အခါကျတော့သတိကြီးစွာထားတာပေါ့ဗျာဟုတ်လား။ဘာပဲပြောကျွန်တော်တတိယလည်းကြီးပြီဆိုတော့ဒါမှကလေးတွေကတော့မတရားတာမကြိုက်ဘူးဗျာ။အဲအဲ့ဒါပဲပြဿနာ။အဲရှင်ရကျွန်တော်တို့လည်းသိတတ်တယ်ရှိလို့ပြောနေတာပေါ့။ကလေးတွေကဒီဟာကိုဘယ်လိုမှလက်မခံနိုင်တော့ဘူးဗျာ။သူတို့ကအဲ့ဒါသူတို့ကလာ၅နှစ်လောက်လွတ်လပ်မှုတွေရလိုက်တဲ့အခါအခွင့်အရေးကြီးကိုသူတို့ကအယံမမောပြီးတော့သူတို့ကအနာဂတ်တော့ပျက်စီးပါပြီဆိုပြီးတော့သူတို့ကအဲ့လိုရာအဲ့လိုဖြစ်ကြတာ။
အဲ့တော့တရားစီရင်တဲ့ကိစ္စတွေကြတော့ခင်ဗျာအရက်ဖက်တရားသူကြီးတွေကတကယ်တရားဥပဒေအတိုင်းစီရင်ကြတာလားသူတို့မဟုတ်သူတို့ကိုကြောက်လို့သူတို့လောက်ခိုင်းတဲ့အတိုင်းလိုက်လုပ်နေကြတာလားခင်ဗျာ
အဲ့ဒီအနေနဲ့ပတ်သက်လို့ကတော့ကျွန်တော်ကတော့အလိုခံယူထားလဲဆိုတော့တရားရုံးနေအကြောင်းပြောနေရတာတရားဥပဒေသွားရုံးနေမှာရှောက်လဲပေးနေခုခံနေရတာတွေဟာအပူအလုပ်တွေပဲဘာမှကိုအရာမရောက်တော့ဘူးလို့ဆိုပြောကျွန်တော်ကတော့အဲ့လိုခံယူထားတယ်ပါဘူးလေဆိုတော့ तू ကနောက်ဥပဒေတစ်ခုကို तू ကလည်းလုတ်ပြတယ်ကြာအဲ့ဒါကျတော့ तू ကဥပဒေဆိုင်ရာအထောက်အကူပြုရေးဥပဒေဆိုတာရှိတယ်အဲ့ဒီဥပဒေကိုလည်းပဲ तू ကအများကြီးဖြတ်ပလိုက်တယ်ကြာသူ့ဟာတွေကိုအစားထိုးပလိုက်တယ်အဲ့တော့အဲ့ဒီဟာဘာလဲဆိုတော့နိုင်ငံသားတွေကိုဥပဒေပိုင်းဆိုင်ရာအရာအကူအညီပေးရမယ်ဘာမလို့ထောင်ကျနေလူတွေအကြက်ရဲအချုပ်မှာကြစတည်ရနေကြသွားတယ်ရနေပြီးတော့အပိသအယူခံအစစ်အစင်တွေဒီအကုန်လုံးကာကွယ်ပေးရမယ်လို့အဲ့ဝီကတခြားရေးထားတာဗျအဲ့ဒါကိုနိုင်ငံတော်စီးရင်လည်းကိုလုတ်ပေးရမှာနော်သူကဒီမှာစီးရင်တော်မတဲ့လူတွေဆိုအဲ့ဒါအပေါ်ကြီးလည်းပွက်ပြီးပြီအဲ့တော့အဲ့နိုင်ငံတော်စီးရင်လည်းလုတ်ပေးရမယ်ဥစ္စာတွေကိုအဲ့ဥပဒေကိုမလိုက်နာတော့ဘူးလို့သူကအပိုက်တွေဖြတ်ပြီးရတယ်သူကဒီအစားထိုးပလိုက်တယ်ဗျအဲ့ဥပဒေတွေမလိုက်နာတော့ဘူးလို့ပြောတယ်ဗျအခုဆိုလို့ရှိရင်ဘလို့ပြင်လိုက်တယ်ဆိုလို့ရှိရင်အရက်တပ်ဖွဲ့ကိုဖမ်းပြီးရနေစပြီးလာမလုပ်တယ်လာပဲလာပြီးတော့ပြဿနာမရှာနဲ့အဲ့တရားရုံးရောက်ပြီဆိုလို့ရှိရင်တော့ပြောဒါပြောတရားရုံးရောက်ပြီဆိုခုကအခုကအယူခံတက်ပေါ်ဗျာအဲ့အဲ့ဒါပဲအကန့်တတ်တည်နေပေါ့ဗျာ
အဲ့ဒီတရားရုံးမှာခုကနားရောဥပဒေဘောင်းအတွင်းကဖြစ်ထွန်းมาရတာကျွန်တော်ကြားတာတချို့စစ်နေတွေဆိုရင်
တရားရုံးကိုသွားနေရခါမှာရဲရွာသူတို့ထင်းကြောက်တဲ့သဘောဓာတ်ပုံရယူရာတို့ဘာလို့နောက်ပြီးတချို့စဉ်းနေတယ်ပဲတခွင်ကအစစ်မှအဖန်းနှမ်းနေစွာကြားပါတယ်အဲ့ဒါလည်းနဲ့ပြောပါဦးခင်ဗျာအဲ့ဒါတည်းကနှစ်ပိုင်းပြောမှရမယ်ဗျာတကယ်ဟိုဆေးရချက်လန်သွားနဲ့ဟာလားအဆုံးစားပြီးလိုက်နေရှင်းနေဘူးဟိုပုတ်ခတ်ပြောတာတော့ပေါ့ဗျာအဲသူတို့ရဲ့ဆောင်ရွက်ချက်တွေကလည်းထိုက်တင်သလောက်တော့အမှုတွ ောတဲ့စကားလေးတွေပါလေးတွေခဏတခုပေါ့ဗျာအထောက်မှာအဲ့ဒါလေးတော့ရတယ်ဒါမှမဟုတ်ခဗျာတရားရုံစစ်တယ်နဲ့တိုင်နဲ့ထောင်ထဲမှာပဲစစ်တာပဲဗျာအထောင်နာထောင်ရုံးပေါ့ဗျာထောင်ဝင်းထဲမှာရှိတယ်ရုံးစစ်တာပဲခဗျာအဲ့ဒါဟိုရှင်းရှင်းပြောရတော့ဗျာတရားလူရဲ့တရားလူပြတ်တည်တည်ရဲ့သူတို့တင်တဲ့ဆော်ရဲဆန္ဒနေပြက်ဆံပြီးတရားခံနဲ့တရားခံများတက်တည်တည်ဦးတော်မှာပဲခင်ဗျာတိတ်အလေးမထားတော့ဘူးတန့်ချတာပဲတန့်ချတာပဲနောက်တစ်ခုကအဲကျွန်တော်တို့ရန်ကုန်မှာဆိုရင်၄မြို့နယ်ရှိတယ်ကျန်တဲ့မြို့နယ်တွေရှိသေးတယ်ဗျအဲမာရှယ်လောကြီးညာထားတဲ့နေရာတွေရှိတယ်အဲအဲ့နေရာတွေဆိုလို့ရှိခင်ဗျာစစ်ဘုရားနေတရားစီရင်တာပဲဟိုတရားလိုကလာပြီးတော့ရဲကလာထွက်တယ်ထွက်ပြီးတော့သူတို့ပြနေတဲ့တက်တည်ပြလဲပြလဲပြီးတော့မင်းအသိရှိလားမရှိလားတတ်မိတာပဲမရှိဘူးဆိုလို့ရှိရင်လည်းပဲအဲဆိုရင်လည်းမင်းဆိုကြတဲ့နဲ့ချတယ်အရှိတယ်ဆိုရင်လည်းချတယ်အဲအဲ့လိုပေါ့အဲပြောပြောဆိုရတော့ဟိုမင်းဝင်းခိုင်းရင်နည်းနည်းတက်တာမယ်ဆိုတဲ့ဘုံမျိုးပြောပြီးတော့အချလိုက်တာပဲဗျာပြီးရောမာရှယ်လောတွေကတော့မာရှယ်လောစစ်ဘုံမျိုးတွေကတော့တေတန်နေပြီပဲခင်ဗျာအများကြီးပဲပါတယ်ကျွန်တော်တောင်းဟိုကျွန်တော် Facebook မှာတော့ရေးလိုက်တယ်တောင်းဆန်းစုကြည်အမှုကိုတိုက်နေကြရဲဘော်တွေခင်ဗျားတို့ဥပဒေအကြောင်းတွေပါတွေတိတ်ပြောမနေပါနဲ့ခင်ဗျတရေလိုနဲ့တရေလိုပြတက်တည်စစ်သူတို့တင်တက်တည်စစ်ပြီးတော့သူတို့ချလိုက်မှာပဲတော့အဲ့တော့ခင်ဗျားတို့အဲ့ဒီအတွက်နဲ့ဘာမှပြောမနေပါနဲ့ဗျာအပေါ်အလုပ်တွေကိုခင်ဗျားနော
်ဟုတ်ကဲ့
တရားစီရင်ရသူတို့လက်ထက်မှာရှိတာဒါကြောင့်မလို့ခင်ဗျားတို့ကဒေါံဆန်းစုကြီးကိုနိုင်ငံရေးအရာဖြစ်မိနေအောင်အပ်တူတိတ်လုပ်ပေးဖို့သွားချိုးသွားပါဆိုပြီးတော့ကျွန်တော်တို့အဲ့တော့သူတို့သတိပေးလိုက်သေးတယ်
ဟုတ်ကဲ့ကျွန်တော်အဲ့တော့မိကျင်နေတာအဲ့တော့ဒေါံဆန်းစုကြီးအမှုကပြည်သူတရားလုံးကဒီမှာကနိုင်ငံကအားပါဆောင်ကြည့်နေတဲ့ကိစ္စဖြစ်ပါတယ်။နေကြတော့သူတို့ရဲ့တရားရုံးရဲ့ရလဒ်ကတော့ credibility ကုန်ကစားရှိရဲ့ယုံကြည်ကိုးစားခံရမှုတစုံတရာရရှိနိုင်မှာမလားခင်ဗျာ။ဒေါ်စန်းစုကြီးက
ဂုမဖန်ခါရမဟုတ်ဘူးလေ။အကျဉ်းကြီးအကျဉ်းမုံများဆိုတာကဖန်ခါရတာဗျာ။ယုံရတော့ကိစ္စလုံးဝလည်းသိကြ။လာပြီးတော့ခိုးဝင်တဲ့လူကတော့ပြန်လှုပ်ပြလိုက်တယ်ဗျာ။နောက်ပိုင်းကျတော့နိုင်ငံချစ်ကြည်ရပြန်လှုပ်ပြလိုက်အင်ဂျင်ဝတော့ဗျာခမ ပထမ3နှစ်နောက်ကြတော့5နှစ်လာမှချာအင်ဂျင်ဝကြတော့အဲ့လိုပြည်တန်တိုးတောင်ချလိုက်ကြည့်တယ်အဲ့တော့အဲ့ဒီဟာကိုကြည်ချင်းအားဖြင့်တကယ်ဆိုချင်းအဲ့မှာလုံချုံရေးကြနဲ့လုံချုံရေးဒီတတ်မှုလို့တာဝန်ရှိတဲ့လူတွေပါထက်တရားဆွဲရမှာလေသူတို့ပေါ်ရော်လို့ဒီလူဝင်နိုင်တာပေါ့အဲ့လိုဆိုရင်ကုတွဲတဲ့အခါနဲ့မှာအဲ့ရတာဝန်ကြတဲ့လုံချုံရေးမှုတွေကပါမှာလေအဲ့အိမ်ရှင်ဟိုဗျာဘဲမှမသွားတယ်မတုတ်နိုင်တယ်မလှုပ်လို့မရတယ်အိမ်ထဲမှာနေတဲ့လူကိုထောင်ချကြည့်တယ်အဲ့တော့အဲ့လိုမတရားတဲ့ဟာကြီးတွေကိုကျွန်တော်တို့တွေ့လာတဲ့အခါမှာတော့တချို့ကတော့ပြောတယ်အတော်စမ်းစုကြီးကိုတည်းစီဒီအမ်ဝင်နေတယ်ဒီတရားရုံးတွေကိုအတိမမပြုတ်သေးဘူးလို့အဲသူတို့ကတော့ဒီလိုတောင်းဆိုတဲ့လူတွေလည်းရှိတယ်ပေါ့ဖြစ်စေခြင်းလည်းပေါ့ဗျာဒါမှမဟုတ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကမင်းဆရာလှုပ်ခြင်းနဲ့ဆရာကြီးလှုပ်ခြင်းနဲ့ဆွဲမှာဆိုလို့ရနောက်တစ်ခုကနတ်နေကိုင်းခြိုင်လာတာပေါ့ဗျာအဲ့ဒါတော့မပြောတော့ပါဘူးအဲ့ဒါတော့နော
်ဟုတ်ကဲ့ဆိုတော့အခုအမှုမှာဒေါံဆန်းစုကြည်ကိုသူတို့အဓိကအားဖြင့်ဒမင်ဒရာနိုင်ငံရေးကနေပြီးတော့ပတ်ကျင်လို့နိုင်ငံရေးလွတ်ပိုင်မှုမရှိအောင်လုပ်ကျင်လို့လုပ်နေတာလို့တွက်ကြပါတယ်ဥကျင်းမင်းကဥပဒေသမားတယောက်ရှင်းနေတယောက်တည်းပဲလို့မြင်ပါလေဒီအမှုရဲ့သူတို့ရဲ့ရည်ရွယ်ချက်ကဘာအတွက်လုပ်နေရလဲဤရော
အဓိကကျွန်တော်ပြောချင်တဲ့ကြီးကတော့တရားခံဖြစ်ရမယ့်လူတွေကတရားလိုလုပ်ပြီးတော့ဒီအားတွေကိုလုပ်နေတာဖြစ်နော်အခုလုံးဝတာလေဒီ2008အခြေခံဥပဒေနဲ့မညီဘူး2008အခြေခံဥပဒေကိုဆန့်ကျင်ပြီးတော့ဥပဒေနဲ့မညီတရားစွဲနေတာဖြစ်တယ်ဒါဆိုလို့ချင်းနိုင်ငံရေးအရာလက်စားချေတာပြီးတော့သူကသမရလုံးမှာပြန်ပြောက်ပြပြီးလို့ရှိအဲ့လောက်ဖြစ်နောက်10နှစ်နဲ့20လောက်ကြီးအုပ်ချုပ်ခြင်းနဲ့စိတ်နဲ့လုပ်နေတာရိုးရိုးတော့မဟုတ်ဘူးလို့ကျွန်တော်ဒီလိုပြောချင်ပါတယ်ဒေါ်ဆန်းစုကြည်ကကျွန်တော်တို့လူလူတွေကတော့လူလူကောင်းဆောင်မှုဒါမှလို့တက်တော့ကတော့ကျောကပဲဘာလို့ဆိုရင်သူ့ကိုထောင်ချမှာပြီးတော့ဖမ်းလဲထားအောင်မှာဒါမှလို့သူတို့ဆွတ်ပေါက်တဲ့အားလုံးပိတ်သွားပြီဆိုတဲ့အချိန်မှာတော့ပြန်ဆွတ်လိုက်ပြီးတော့မင်ဒဲလာလို့ပေါ့ဗျာအဲ့ထောင်ချနေတဲ့ကာမှာပဲကြိတ်ပြီးတော့ဆွေးနွေးပြီးတော့သူ့မလားဘယ်လိုလွတ်ပြီးတော့ပဲဆွေးနွေးမလားဆိုပြီးတော့အဲ့အတွက်ကိုကျောကချမ်းသာတာ ချစ်နိုင်လို့ရှိရင်နှစ်နှစ်တွင်းကတော့လုံးဝမလို့လုံးဝလုံးဝမလို့ချစ်နိုင်ရင်ချစ်နိုင်ရင်ဘာဖြစ်လို့လဲဆိုရင်ရှိသူတို့ကယူကောက်ပွဲလုပ်မယ်ဒီသူကတမရတော့အောင်မယ်အဲ့လုပ်ပြီးတော့မှဒေါ်စန်းစုကြည်တို့လူငယ်ချင်းသာကိုနေမှာထည့်ပြီးရမှာ905ရီရောဘာရီရောညာရီ124 150ချစ်မြတ်လူတွေကိုသူတမရဖြစ်ပြီးတော့မှလူငယ်ချင်းသာဝင်ပေးမှာကြာရဲ့